အီသီယိုးပီးယားနိုင်ငံကိုနှစ်ပေါင်း20ကျော်အုပ်ချုပ်ခဲ့ပြီးတော့မှတင်းလာနေညပိုင်းမှာကွယ်လွန်သွားတဲ့အီသီယိုးပီးယားဝန်ကြီးမလက်ဆနာဝီကိုကမ္ဘာကောင်းဆောင်တွေဥညွတ်အလေးပြုနေကြပါတယ်။မစ္စတာမလက်ဟာအာဖရိကနိုင်ငံတွေရဲ့အရေးတွေနဲ့ပတ်သက်ရင်စွမ်းစမ်းတမန်ဥဆောင်ဥရွက်ပြုနိုင်ခဲ့သူတူသူရဲ့နိုင်ငံစီးပွားရေးဖွံ့ဖြိုးမှုအတွက်ကြီးကြပ်နိုင်ခဲ့သူတူဖြစ်နေအမှတ်ရနေမှာပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကအင်္ဂါနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မစ္စတာမလက်ဟာအီသီယိုးပီးယားနိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်ပေးခဲ့တာတွေနိုင်ငံရဲ့ဆင်းရဲနွမ်းပေါင်းသူလူဒန်းစားအတွက်ခိုင်ခိုင်မာမာအကူအညီပေးခဲ့တာတွေကြောင့်အသိအမှတ်ပြုခံရသူတူဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။မစ္စတာမလက်ရဲ့အာဖရိကတိုက်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လှုပ်ဆောင်မှုတွေကြောင့်အထူးကျေးဇူးတင်မိပါကြောင်းလည်းကြေညာချက်ထက်မှာသမ္မတအိုဘားမားကပြောထားပါတယ်။အာဖရိကသမ္မတကတော့မစ္စတာမလက်ဆိုမာလီယာအစိုးရနဲ့အယ်ရှာဘက်အစီအသေးကြွားတွေကိုတိုက်ခိုက်နေတဲ့အာဖရိကတပ်မကတပ်ဖွဲ့တွေကိုပေးခဲ့တဲ့အကူအညီတွေကိုအတိအမှတ်ပြုပြောကြပါရစေ။ဒါမဲ့ဘယ်ကြေညာချက်ကမှမစ္စတာမလက်ရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့မပြောပါဘူး။သူဟာလူခွင့်ရေးထက်စီးပွားရေးဖွံ့ဖြိုးမှုကိုဦးစားပေးလုပ်ကိုင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအင်္ဂါနေ့ကပြောပါရစေ။မစ္စတာမလက်ဟာဘယ်လ်ဂျီယံနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပြီးတော့အီသီယိုးပီးယားနိုင်ငံကိုတည်ဆောင်ဖို့အတွက်ဖြစ်ပါတယ်။မစ္စတာမလက်ရဲ့နေရာမှာတော့ဒုဝန်ကြီးချုပ်ဟေးလီမာရီယမ်ဒက်ဆလန်ကယာယီတာဝန်ယူထားပါတယ်။မြို့ပြအင်ဂျင်နီယာဘွဲ့ရတူဖြစ်တဲ့ယာယီဝန်ကြီးချုပ်ဟာလာမယ့်ရက်ပိုင်းတွေအတွင်းမှာဝန်ကြီးချုပ်ဖြစ်နေကျန်းသစ္စာကျင်းပဖို့ရှိပါတယ်။2015ခုနှစ်လောင်နောင်လာမယ့်ရွေးကောက်ပွဲအထိတော့သူပဲဝန်ကြီးချုပ်ဖြစ်နေအောင်မလားဆိုတာရှင်းရှင်းလင်းလင်းမသိရပါဘူးရှင်။